မြန်မာနိုင်ငံကရေလွှမ်းနေတဲ့ဒေသတွေကပြည်သူတွေကိုအရေးပေါ်စားနပ်ရိက္ခာအကူအညီအမြန်ဆုံးပေးပို့နိုင်ရေးအတွက်ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအဖွဲ့ကစီစဉ်နေပါတယ်။ဒါဟာဇူလိုင်လကလေးကရေဘေးကူညီရေးလုပ်ငန်းတွေဆောင်ရွက်နေမှုကနေအချိန်မြင့်ပြီးတော့လှုပ်ဆောင်လာလည်းဖြစ်ပါတယ်။အင်အားပြင်းယာဂီတိုင်ဖုန်းမုန်တိုင်းပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့ကအဖျားခတ်တိုက်ခိုက်သွားခဲ့တဲ့အတွက်ကြောင့်နေပြည်တော်အပါဝင်ပဲခူး၊မကွေး၊မန္တလေးတိုင်းတွေနဲ့ရှမ်းကယား၊ကရင်မွန်ပြည်နယ်တို့မှာမြေပြုံမှုနဲ့ရေလွှမ်းမှုမှုဒဏ်တွေကိုစိုးဝါးစွာခံစားနေကြရတာပါရေဘေးဒဏ်ကြောင့်သေဆုံးတဲ့သူယာနဲ့ချီပြီးရှိတဲ့အပြင်လူပေါင်း6သိန်းခွဲလောက်လည်းရေဘေးဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ WFP ကပြောပါတယ်ဒီတိုင်ဖုန်းမုန်တိုင်းဝင်ရောက်မတိုက်ခတ်ခင်ဩဂုတ်လကလေးကမြန်မာနိုင်ငံသား73တန်းလောက်ဟာစစ်နေခါရှာပါမှုနဲ့ရင်ဆိုင်နေကြရပြီဖြစ်တဲ့အတွက်ကြောင့် WFP အနေနဲ့ထပ်တိုးလာတဲ့အကူအညီလိုအပ်မှုတွေကိုဖြည့်ဆည်းနိုင်အောင်အချိန်ပြည့်စူးစမ်းဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောပါတယ်ရှင်